တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ UWSA နဲ့ပူးပေါင်းခဲ့တာနဲ့ပတ်သက်ပြီးတော့ KIO ကလိုင်စာမှာလူထုရှင်းလင်းပွဲလှုပ်ဆောင်ခဲ့ပါတယ်ရခိုင်ပြည်နယ်မောင်နှောခရိုင်အတွင်းမှာဒေသန္တရလက်လုံမိုင်းတလုံးပောက်ကွဲခဲ့တယ်ဆိုတာနဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူအခွင့်ရေးအခြေအနေဆိုင်ရာအထူးအစီရင်ခံစာတင်သွင်းသူ Miss Yanhili ဟာရခိုင်ပြည်နယ်ကြောက်ဖြူမြို့ကိုတွားရောက်ခဲ့ပြီးတော့အရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်လူလတ်ရေးအဖွဲ့ KNO ဟာညှို့ညွတ်သောတိုင်းရင်းသားဖက်ဒရယ်ကောင်စီ UNFC ကနေနှုတ်ထွက်ပြီးဝပြည်သွေးစည်းညှို့ညွတ်ရေးအဖွဲ့ UWSA နဲ့ပူးပေါင်းခဲ့တာနဲ့ပတ်သက်ပြီးလုံခြုံရေးအခြေအနေကြောင့်ကချင်လူထုကိုကြိုတင်အသိပေးမှုမပြုလုပ်နိုင်ခဲ့တာဖြစ်တယ်လို့ KNO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအဘန်လာကဇူလိုင်လ18ရက်နေ့မှာကျင်းပတဲ့လိုင်စာလူထုတွေ့ဆုံပွဲမှာရှင်းပြခဲ့ပါတယ်KIO ဟာဝအဖွဲ့ဥဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC မှာပူးပေါင်းဖို့အတွက် KIO ဘိုကော်မတီကအချိန်ကြာဆုံးဖြတ်ပြီးမှလှုပ်ဆောင်တာဖြစ်တယ်လို့ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းတိုင်းရင်းသားတော်လှန်ရေးအဖွဲ့တွေပူးပေါင်းမှုမရှိရင်အချင်းချင်းပြဿနာဖြစ်နိုင်ချေများတဲ့အတွက်အချိန်အရပေါင်းစည်းလိုက်တာဖြစ်တယ်လို့ပြောပါတယ်လူထုဘက်ကဝေဖန်မှုရှိနေပေမဲ့ဒီအရေးကြီးတဲ့နိုင်ငံရေးကိစ္စတွေဟာလျှို့ဝှက်ထားတဲ့အချက်တွေရှိနေလို့ဘာမှမလုပ်ခင်သတင်းပြန့်နှံ့သွားမှာမလိုလားတဲ့အတွက်ကြိုမပြောရချင်းဖြစ်တယ်လို့ဗိုလ်ချုပ်ကြီးဘန်လာကပြောပါတယ် UWSA ဝအဖွဲ့ကဥဆောင်တဲ့ FPNCC မှာကချင်လူလတ်ရေးတပ်မတော် KIA မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တအောင်းပလောင်အဖွဲ့ TNLA ကိုကန့်တပ်ဖွဲ့ MNDAA မိုင်းလာတပ်ဖွဲ့ NDAA နဲ့ရခိုင်တပ်မတော် AA တို့ပါဝင်ဖွဲ့စည်းထားပါတယ်
။ရခိုင်ပြည်နယ်မောင်တော့ခရိုင်အတွင်းမှာဒေတန္တရလက်လုံမိုင်းတလုံးပောက်ကွဲခဲ့တဲ့အတွက်ဘင်္ဂလီ3ဦးသေဆုံးပြီး2ဦးတာဝန်ရရှိခဲ့ပါတယ်။အဲ့ဒီဘုံကစူလိုင်လ15ရက်နေ့မနေ့ပိုင်းကမောင်တော့မြို့နယ်ပြောင်ပတ်ကျေးရွာရှိဘက်လေကွင်းဒီတုံးဆက်မှာပောက်ကွဲခဲ့တာဖြစ်ပြီးပောက်ကွဲမှုကြောင့်ငါးစကျူးကျေးရွာကဘင်္ဂလီမျိုးသားတွေဖြစ်တဲ့ဖေရန်နဲ့ဦးစမန်နှစ်ပါးဝင်2ဦးသေဆုံးခဲ့ပြီးတန်ရရရှိသွားတဲ့အိမဟူဆောင်ဆိုသူကတော့မောင်တော့စေယုံမှာစေဝါကူသမှုခံယူနေရပါတယ်။အခုပောက်ကွဲခဲ့တဲ့ဘုံဟာအကြမ်းဖက်သမားတွေထောင်သားတဲ့ဘုံဖြစ်နိုင်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကနေမြေရှင်းလင်းမှုတွေလှုပ်ဆောင်နေတယ်လို့နိုင်ငံတော်အသိုင်းအမြစ်ငန်းယုံသတင်းထုတ်ပြန်ရေးကော်မတီကနေသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့လကလည်းဘူတီတောင်မြို့နယ်တောင်ပစားနယ်ကြားစောက်စခန်းပိုင်းကျောင်းတောင်အုပ်စုသိမ့်မေရွာနီးမှာလက်လုံမိုင်းလှုပ်ရာကနေပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်နိုင်ငံခြားသား2ဦးအပါအဝင်အစ္စလမ်ဘာရာယီကောင်းဆောင်လူတေဆုံးခဲ့မှုတစ်ခုဖြစ်ပွားခဲ့ပါတယ်
။ကရင်ပြည်နယ်အစိုးရအဖွဲ့အတွင်းရင်မူဥပြုံးချိုကိုမြန်မာနိုင်ငံအဂတိတိုက်ဖြတ်ရေးကော်မရှင်ကနေဇူလိုင်လ16ရက်နေ့မှာဖမ်းဆီးလိုက်ပါတယ်။အဆိုပါဖမ်းဆီးခံရတဲ့အမှုဟာ NLD အစိုးရလက်ထက်ကအမှုမဟုတ်ဘဲရခင်အစိုးရလက်ထက်ကလည်းအဂတိလိုက်စားခဲ့လို့ကော်မတီကအရေးယူတာဖြစ်တယ်လို့ကရင်ပြည်နယ်ပြန်ကြားရေးတာဝန်ခံဝန်ကြီးဦးတေဇထွတ်လိုင်းထွေးကပြောပါတယ်။ကရင်ပြည်နယ်အစိုးရအဖွဲ့အတွင်းရင်းမှုဟာယခုနှစ်မေလကတည်းကသာကရင်ပြည်နယ်ကိုပြောင်းရွှေ့လာတာလည်းဖြစ်ပါတယ်ဒီဖမ်းဆီးလိုက်တဲ့အထဲမှာကရင်ပြည်နယ်အစိုးရအဖွဲ့အတွင်းရင်းမှုအပါအဝင်အရာရှိ9ဦးလည်းပါဝင်နေပါတယ
်မွန်ပြည်နယ်မှာမွန်မျိုးရပါတီ MMP ကဗဟုလုံးမှုဆောင်2ဦးနဲ့ဗဟုကော်မတီဝင်4ဦးကိုတာဝန်ကနေနားပေးလိုက်တယ်လို့ဗာတီတွဲဘက်အတွင်းရင်းမှုတက်နိုင်စိုးမြင့်ကပြောပါတယ်ဗဟုလုံးမှုဆောင်2ဦးနဲ့ဗဟုကော်မတီဝင်4ဦးတို့ဟာဗာတီအစည်းအဝေးသက်ရောက်ဖို့အချိန်ချင်းပြက်ကွက်သားရဲ့တနှစ်ကြာကြာပါတီနဲ့အဆက်အသွယ်မပြုတ်လောက်တာတွေကြောင့်ပါတီစီမင်းစည်းကမ်းရတာဝန်ကလည်းနားပေးထားတယ်လို့ပြောပါရယ်ပါတီကလည်းနားပေးခံရတဲ့ဗိုလ်လူမှုဆောင်နှူးဟာရေးမြုပ်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာမင်းစိုးလေးနဲ့နိုင်တောင်းချင်းဖြစ်ပြီးတော့ဗိုလ်ကော်မတီ၄ဦးကတော့နိုင်အန်ချမ်းမော်နိုင်ဝင်းတင်နိုင်ငွေနဲ့မိမှုမှုအေးတို့ဖြစ်ပါရယ်မော်မျိုးရပါတီဟာ2015ခုနှစ်အထွေထွေရွေးကောက်ပွဲတုန်းကကိုယ်စားလှယ်53နေရာဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့ပြည်နယ်လွှတ်တော်ကိုယ်စားလှယ်2နေရာနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်3နေရာအနိုင်ရရှိထားခဲ့ပါရယ်
ရှမ်းအမျိုးသားများအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲများကိုတတိယအကြိမ်ကျင်းပမဲ့21ရာစုပင်လုံညီလာခံမတိုင်မီကျင်းပပြုလုပ်သွားမယ်လို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်တောင်ပိုင်း RCSS SSA ကပြောရင်းဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းငင်းကပြောပါတယ် ရှမ်းအမျိုးသားများအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုအောက်တိုဘာလသို့မဟုတ်နိုဝင်ဘာလအတွင်းကျင်းပနိုင်ခြေရှိတယ်လို့ RCSS SSA ကပြောပါတယ်RCSS SSA ရဲ့6လပတ်အစည်းအဝေးအပြီးဇူလိုင်လ14ရက်နေ့ကထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်ထဲမှာလဲရှမ်းအမျိုးသားအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးလူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုမကြာခင်ကျင်းပနိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်သွားမယ်လို့ထက်သွင်းထုတ်ပြန်ထားပါတယ်
သတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆိုင်ရာအစီရင်ခံစာတင်သွင်းသူမစ်ရှင်ဟီလီဟာရခိုင်ပြည်နယ်ကြောက်ဖြူမြို့ကိုတွားရောက်ခဲ့ပြီးတော့ဒေသအတွင်းကအရက်ဖတ်အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးအထူးစည်းဝါးရေးဆောင်ကိစ္စ၊လေယာဉ်မြေနဲ့ရေလုံငန်းစတဲ့အခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။ဒီအကြောင်းကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးကိုယ်စားလှယ်မစ်စီယန်ဟီလီဟာဒီလ17ရက်နေ့ကရခိုင်ပြည်နယ်ကြောက်ဖြူမြို့ကိုရောက်ရှိလာပြီးဒေသခံလူမှုအဖွဲ့စစ်တွေအာနာဘိုင်ဒေနဲ့တက်ဆုံတဲ့ပွဲမှာအခြားလေးရှားကိုတံပြဆွေးနွေးခဲ့တယ်လို့ကြောက်ဖြူကြည်လာဒေသဖွံ့ဖြိုးရေးသန်းညှိနှိုင်းရေးမှုကိုထွန်းကြည်ကအခုလိုပြောပါတယ်
။ဟုတ်ကဲ့တော့ကျွန်တော်ကြောက်ဖြူအစီအစဉ်ကကြပါပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ရေနံကက်တပါပါ။ကျောင်းဝေးပိုင်လိုင်းစီမှာလည်းကြောင်းလိုက်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီရေနံကက်ဆင်းပေါ်ကြပါတယ်။နောက်တစ်ခုကတော့ဒီရေနံကက်ကလည်းကျက်လာပေါ်ပါတယ်။အဲဒီကြောင်းကလည်းကျွန်တော်တို့ကျွန်တော်တို့ကျောင်းဝေးပိုင်လိုင်းစီမှာ
တွေ့ဆုံပွဲမှာမစ်စီယန်ဟီလီဖက်ကပြန်အလှန်ဆွေးနွေးတာမျိုးမရှိဘဲဒေသခံတွေရဲ့အသံကိုလာရောက်နားထောင်တာသာဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီတွေ့ဆုံပွဲမှာရေနံနဲ့သဘာဝတန်ွေပိုက်လိုက်တဲ့ချောင်းမြေအရွာကိစ္စကိုအဓိကတံပြခဲ့တယ်လို့ကိုထွန်းကြည်ကအခုလိုစပြောပါတယ်
။ရေနံနဲ့သဘာဝပိုက်လိုက်ချိန်မှာလည်းကျွန်တော်တို့ဒေသခံတွေရဲ့မြေအရွာကိစ္စကိုလည်းသိရတယ်။မြေအရွာကိစ္စကိုလည်းသိတယ်။ဒီနေ့လာကြည့်လို့မသေးသေးရလို့သိတယ်။တော့ကိုအားရတဲ့လုံးလည်းပါပါတော့
ဆွေးနွေးပွဲကိုကြောက်ဖြူကြည်လာဒေသဖွံ့ဖြိုးရေးသန်းကြောက်ဖြူမျိုးရေလောက်သားများအဖွဲ့မတိကျွန့်ဒေသခံတွေနဲ့ရွှေခဲပိုက်လိုက်စီမံကိန်းကြောင့်နိုင်နာဆုံးရှုံးခဲ့ရသူတွေအပါအဝင်ကိုစလီ18ဦးတားရောက်ခဲ့ပါတယ်ကြောက်ဖြူမျိုးနေမှာလုံနေတဲ့ရွှေသဘာဝတန်းခွေစီမံကိန်းမတိကျွန့်ရေနာစိုက်ကစီမံကိန်းရေနံနဲ့သဘာဝတန်းခွေပိုက်လိုက်စီမံကိန်းတွေကြောင့်ဒေသခံတွေနဲ့ကုမ္ပဏီတွေကြားမေယာပိုက်ဆိုင်မှုအပါအဝင်အငင်းပေါ်မှုတွေအများအပြားရှိနေပါတယ်ဒီလိုစီမံကိန်းတွေကြောင့်ရခိုင်ပြည်သူတွေနိုင်နာမှုမရှိရအောင်အစိုးရအနေနဲ့လှုပ်သန့်တဲ့အချက်တွေကိုခိုင်မြတ်သားပါတီပြည်내လွှတ်တော်ကိုယ်စားလှယ်ဦးကျော်စောဦးကအခုလိုပြောပါတယ်
ဒီမှာဆက်ဆက်မှုနဲ့ပိုင်ဆိုင်မှုကလည်းကျွန်တော်တို့ကြားရတော့ပြည်ထောင်စုက8500ကျန်ကိုတောင်းဆိုစုတယ်ဒါအရင်များပါတယ်နိုင်ငံကြားအရင်ဦးချုပ်နယ်မှုကလည်းလွတ်ကြတဲ့သူစီပွဲစုံတွေမှာအနည်းဆုံးဒီအင်ရှင်နိုင်ငံက50ရာခိုင်နှုန်းယူရပါတယ်အဲ့ဒီ50ရာခိုင်နှုန်းကျင်းတာထက်ကကျော်ကရခိုင်ပြည်နယ်နဲ့ပတ်သက်တဲ့လူတွေကယူထားတာဖြစ်တာဒါနဲ့ပါရင်ဒီနိုင်ငံကိုဒေသခံတွေအတွက်ကျိုးရှိအောင်ရရှိအတွက်လည်းသင်သိပေါ်လို့ရအောင်ကိုတို့ကချုပ်ကန်နိုင်မှာဖြစ်ပါတယ
်မစ်စီယန်ဟီလီရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညင်ဘူးနဲ့စိုက်တွေမြို့မှာတွေ့တဲ့အခါကြောက်ဖြူ SEZ ကိစ္စမှာညှိနှိုင်းဆက်အခရနေဖြစ်ပြီး SEZ ကြောင့်ဒေသခံတွေဘဝနှိမ့်ကြမှာကိုလက်ခံမှာမဟုတ်သလိုဆုံးရှုံးမှုတွေရှိရင်လည်းအဆင်ပြေအောင်လုပ်ပေးဖို့နဲ့ဒေသခံတွေအကျိုးရှိမှသာလက်ခံမှာဖြစ်တယ်လို့ဆွေးနွေးခဲ့ကြောင်းပြည်နယ်ဝန်ကြီးချုပ်ကသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ
်ဆက်ပြီးတော့ Cherry မြေလို့တင်စားခေါ်ဝေါ်တဲ့ရှမ်းပြည်နယ်မှာဂနေခေတစ်တော်ပြုံတီးမှုနဲ့အတူ Cherry ပင်တွေလည်းရှားပါးလာနေတဲ့အတွက်ရှမ်းလူငယ်တွေကနေလာရှိုးမျိုးနဲ့အတွင်းမှာပြန်လည်စိုက်ပျိုးကြပါတယ်။ရှမ်းလူငယ်တွေကဘာရည်ရွယ်ချက်နဲ့အခု cherry pin တွေပြန်လည်ပွင့်လန်းဖို့စီမံချက်ချရတယ်လဲဆိုတာကိုတော့နမ်ဟောမ်ကနေစူးစီးတင်ဆက်ထားပါတယ်
။ cherry မြေလို့တင်စားခေါ်ဝေါ်နေတဲ့ရှမ်းပြည်နယ်မှာ cherry pin တွေရှားပါးလာတဲ့အနေအထားကြောင့်ရှမ်းပြည်မြောက်ပိုင်းတလွားကလူငယ်တွေကနေလာရှိုးမျိုးမြောက်ဖက်မိုင်30အကွာမုံညော်လွင်ပြင်မှာစုပေါင်းစိုက်ပျိုးကြပါတယ်ရှမ်းမြေမှာ cherry pan ပြန်လည်ထင်ဟပ်ဖို့တစ်ပင်တစ်တော့တဘာဝပတ်ဝန်းကျင်ကိုချစ်မြတ်နိုးတက်ဖို့အခုလို cherry pan ပင်တွေစိုက်ပျိုးရတာဖြစ်တယ်လို့ဥဆောင်ကော်မတီမှပါဝင်တဲ့ TYN မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ပြောခွင့်ရစိုက်နော်စင်ကပြောပါတယ်
cherry pan စိုက်ပျိုးရတဲ့ရည်ရွယ်ချက်က cherry ကရှမ်းပြည်နယ်ရောရှမ်းတမျိုးသားလုံးရဲ့အမတ်သားဖြစ်တယ်လို့ကျွန်တော်တို့လူငယ်တွေတဘာဝပေါ်ဝန်ကျင်ကိုချစ်မြတ်နိုးတက်လာအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့ဒီ cherry ပင်စိုက်ပျိုးခြင်းဖြစ်ပါတယ
်ရှမ်းပြည်နယ်ကို cherry မြေလို့တင်စားခေါ်ဝေါ်ပေမဲ့ရှမ်းပြည်အတွင်းခရီးသွားလာတဲ့အခါမှာ cherry ပန်းတွေမတွေ့ရတဲ့လောက်ရှားပါးလာနေပြီးဖြစ်ပါတယ်အခုလိုဖြစ်ပွားလာတာဟာတစ်ပင်တစ်တော်ပြုံးတီးမှုတဘာဝတရားစာတဥပဒေမဲ့တူးဖော်နေမှုကြောင့်ဖြစ်တယ်လို့ cherry ပန်းပင်တွေရှာဖွေစုဆောင်းစိုက်ပျိုးနေသူမင်းမြို့ကရှမ်းလူငယ်ခေါင်းဆောင်လွိုင်ကမ်ပန်ကအခုလိုပြောပါတယ်
အခု ဒီချယ်ရီပင်ကဒီမြို့တုံးပြောက်ဝဲသွားမဲ့ခြေဒီမှာမြင်တွေ့နေရတယ်အဲ့ဒီကအဓိကအကြောင်းရင်းကတော်ဝန်ကျင်ပျက်စီးမှုတွေပါတယ်ဗောနော်အထူးသဖြင့်ဒီကြောင်မီသွေးတူးဖော်တာတို့ဒီရှိတူတာတို့စီမံကိန်းကြီးတွေလောက်တာတို့ဒါတွေကတော်တော်ရင်းမြေဖြစ်စီတယ်နောက်ပိုင်းဆိုရင်ချယ်ရီမြေလို့တင်စားခေါ်တဲ့ရှမ်းပြည်ကချယ်ရီပင်မရှိတဲ့ရှမ်းပြည်လည်းဖြစ်ကောင်းဖြစ်သွားနိုင်ပါတယ်ဒါအဆင်ရတဲ့အနေထားပါ
ရှမ်းပြည်နယ်မှာ cherry palm ပြန်လည်ပွင့်လန်းလာဖို့ cherry ပြိုးပင်ပေါင်း1500ကိုလဲချာပင်လုံကျေးတီတီပေါ်တန်ညာလာစီယိုတိန်နီကုတ်ခိုင်မူစဲနမ်ခမ်းနဲ့ကချင်ပြည်နယ်နဲ့စကရှမ်းလူငယ်ကိုစလဲတွေလာရှုံမြို့မင်းရော်တိုက်နယ်အတွင်းမှာဇူလိုင်လ16ရက်နေ့က cherry palm ပင်တွေစိုက်ပျိုးကြတာဖြစ်ပါတယ်ရှင်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်။ကချင်လူလတ်ရေးအဖွဲ့ KNO ဟာညှို့တော်တိုင်းရင်းသားများဖက်ဒရယ်ကောင်စီ UNFC ကနေနှုတ်ထွက်ပြီးဝပီသွေးစီညှို့ညွေရေးအဖွဲ့ UWSA နဲ့ပူးပေါင်းခဲ့တာနဲ့ပတ်သက်ပြီးအဖွဲ့တူဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ပန်လာကနေလိုင်စာလူထုတွေ့ဆုံပွဲမှာရှင်းပြခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလား